ဒီမှာနှစ်ဆန်းတည့်နေတော့ကတမရတိကနိုင်ငံရေးအကျဉ်းသားချုပ်ကိုလွှတ်ပေးလိုက်ကြကိုကြိုဆိုပေမဲ့ဒါဟာမြန်မာနိုင်ငံပြည်ပြင်ပြောင်းလဲရေးအတွက်မလုံလောက်သေးသလိုနောက်မှမတရားတဲ့ဥပဒေတွေနဲ့ဖန်ဆီးထားတာမျိုးတွေမရှိအောင်ပါတားဆီးပေးဖို့ Human Rights Watch လူ့ခွင့်ရေးအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်အာရှလူ့ခွင့်ရေးအဖွဲ့ကတော့တမရတိရဲ့လက်ထက်မှာတရားစီရင်ရေးကိုအရင်ဆုံးကန့်ကွက်လာတာတွေ့ရတဲ့အတွက်မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးအတွက်အားတက်ကြောင်းပြောပြပါတယ်အပြည့်စုံကိုဒေါက်ခင်မျိုးတက်ပြောပြပါလိမ့်မယ်ခင်ဗျာ
အခုတမရတဲ့လူငင်းချမ်းသာဝင်ပြေးခဲ့တယ်အကျဉ်းသား8500လောက်ထဲမှာမတရားပဲဖိနှိပ်တဲ့ဥပဒေတွေနဲ့အဖမ်းဆီးခံနေရတယ်နိုင်ငံရေးချမ်းသာ36ယောက်ပါနေတာအတွက်ကြိုးဆိုပေမဲ့နိုင်ငံရေးချမ်းသာတွေဖိခဲ့သူတွေလက်ရှိအာဏာရ NLD ပါတီခေါင်းဆောင်ဒေါ်ဆန်းစစ်ကြီးနဲ့တမရတဲ့ဦးဝင်းမြင့်တို့အနေနဲ့မတရားတဲ့ဥပဒေနဲ့အဖမ်းခံနေရသူအားလုံးကိုလွှတ်မပေးတာအတွက်စိတ်ပြန့်မှုကြောင့် HRW အဖွဲ့သား Brett Adams ကပြောပါတယ
် But we can't understand why they didn't release all of them. Why would a president from the National League for Democracy and a party led by Aung San Suu Kyi
နိုင်ငံရေးအားလုံးကိုဘာကြောင့်လွှတ်မပေးနိုင်တာလဲဆိုတာကျွန်တော်တို့နားမလည်ပါဘူး။ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့တမရတရားအမှုနဲ့နိုင်ငံရေးအားလုံးကိုလွှတ်မပေးဘဲဘာကြောင့်နည်းနည်းလေးပဲလွှတ်ပေးတာပါလဲ။နောက်မှအခုလိုဖန်ဆီးတာမျိုးတွေမလုံနိုင်အောင်ဒီဘာကြောင့်မတားဆီးနိုင်တာပါလဲသူတို့အခုတည်းပို့ပြီးလုံနိုင်ရင်လည်းမလုပ်ပြီးတာတွေတိတ်ကိုစိတ်ပြက်နေပါလဲ
ဒါအပြင်တက်ချောဆုတ်ရှားသူတွေသတင်းသဘာဝတွေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုရေးသားသူတွေကိုဖိနှိပ်တဲ့မတရားတဲ့ဥပဒေတွေကိုဖယ်ရှားပေးဖို့လည်းတောင်းဆိုခဲ့ပါလဲ AHRC အာရှလူ့ခွင့်ရေးကောင်စီကရှေ့မီဦးမင်းလွင်ဦးကတော့လွတ်လပ်စွာထုတ်ဖော်ပြောဆိုရေးသားမှုတွေအတွက်လက်ရှိအရေးယူမှုတွေဟာစစ်တပ်နဲ့ဆက်နွယ်နေတာများပြီးတရားစီရင်ရေးမှာအုပ်ချုပ်ရေးဘိုင်းကိုမတော်လွန်နိုင်သေးတာတွေ့ရတယ်လို့ပြောပါတယ်
။ဒီလိုလားဆိုထုတ်ပေါ်ပြောဆိုခွင့်နဲ့ပတ်သက်ပြီးတော့ဖန်စီကံတဲ့သူတော်တော်များများကသမ္မတော်နဲ့ဆိုင်တဲ့ကိစ္စအတိပုတ်ကပ်ပြောဆိုတယ်ဆိုပြီးတော့ဖန်စီဒိန်းဒိန်းကျင်းခါလာတယ်တော်တော်များများကျွန်တော်တွေ့ရတယ်။နောက်ပြီးတော့တခါလူမှုကွန်ရက်ဒီမှာသမ္မတော်ရဲ့ကိုယ်ပိတ်ကညွှန်းတော်အောင်ပြောဆိုတယ်လူကြားရတယ်မှာမုန်တရားပေါ်အောင်ဖြန့်ဝေတယ်စတဲ့အမှုတွေနဲ့ရည်ရွယ်ကားနဲ့ဆိုတာကိုကျွန်တော်တို့တော်တော်များများတွေ့ရပါတယ်သမရဦးသိန်းစိန်လက်ထက်အဲ့ဒီလိုမျိုးတွေလည်းရှိပါတယ်အခုကပုံပြီးထင်ရှားလာတာတော့လေသမားတွေဌာနထုတ်ပေါ်ရင်အပန်းခါရတယ်တိုင်တဲ့လူတွေကဘယ်သူလဲဆိုတော့အဲ့ဒီတတ်မတော်ရေးဥပိုင်ရေးနောက်ပြီးတော့နိုင်ငံတော်နဲ့ဖက်ဆက်လို့ဥပိုင်နဲ့ဖက်ဆက်လို့နေတဲ့ကုမ္ပဏီတွေဒါတွေကပြေလို့လုပ်တယ်အပန်းခါနေရတဲ့ကိစ္စတော်တော်များများကျွန်တော်တို့တွေ့ရတယ်ဒါကလည်းဒီတရားစီရင်ရေးပိုင်းမှာလွတ်လွတ်လပ်လပ်မဆောင်ရွက်နိုင်တဲ့အပိုင်းအုပ်ချုပ်ရေးပိုင်းကိုမကျော်လွန်နိုင်တဲ့အပိုင်းကြီးရှိနေတယ်လို့ကျွန်တော်မြင်ပါတယ
်။စီတန်းလှည့်လည်မှုနဲ့ဆိုင်တဲ့အရေးယူမှုတွေမှာတော့ခင်ဗျချက်မရယူတဲ့အတွက်အဖမ်းခံရတာအများဆုံးတွေ့ရတာမို့ဥပဒေကိုလူလူဘက်ကလည်းလေးစားဖို့လိုတယ်လို့ပြောပါတယ်
။လွတ်လပ်စွာစီတန်းလှည့်လည်ခွင့်နဲ့ပတ်သက်လို့ရှိရင်လည်းသူကဆက်ဆက်ကြောင်းလဲလာတာပေါ့နော်။ပထမဆုံးကတော့ဒီကံ3နှစ်ကနေပြီးတော့တူပြီးလျှော့လာတနည်းခုနောက်ပိုင်းနေကြတော့ဒီကံနဲ့လေတဲ့အခါမှာခွင့်ပြုချက်တောင်းရမယ်ခွင့်ပြုချက်မတောင်းလို့ရှိရင်ရည်ရွယ်ဝင်ဆိုတာလည်းမဖြစ်လာတဲ့တော်တော်များများဖန်ခံတာလည်းခွင့်ပြုချက်မတောင်းရင်လည်းလုပ်တဲ့စိတ်ဓာတ်ကြီးကြောင့်ဖန်ခံရလို့ကျွန်တော်မြင်ပါတယ်ပုံမှန်ချက်ကပေါ့နော
်မြန်မာနိုင်ငံပြုပြင်ပြောင်းလဲရေးအတွက်လွတ်လပ်တဲ့တရားစီရင်ရေးလိုအပ်တယ်လို့ဥပဒေကြောင်းရပြုပြင်ပြောင်းလဲမှုတွေနဲ့ဝန်ထမ်းတွေဘက်ကဥပဒေနဲ့အညီလိုက်နာဆောင်ရွက်ဖို့ပါလိုအပ်နေတယ်လို့လည်းဦးမင်းလည်းဦးကပြောပါလေ
ပြည်ထောင်ရာဥပဒေမှာအစပြင်နေတာပေါ့နော်ဥပမာအထမပြည့်ချင်းမှုပေါ့နော်တော်နိုင်ငံသားမှာတော့ gang rape လို့ခေါ်တာပေါ့နော်အဲလူများပူပေါင်းပြီးတော့ကျူးလွန်တဲ့ပရိဟုအတွက်ကြံစည်ထားတဲ့ဥပဒေရှိသေးတယ်။နောက်ပြီးတော့ကလေးသူငယ်ရွယ်တွေနဲ့ပတ်သက်လို့ပြည်ထောင်ထံကြံစည်တဲ့ဥပဒေတွေဒီဥစားကလည်းကျွန်တော်တို့ကလေးသူငယ်ဆိုင်ရာဥပဒေနဲ့ညှိနှိုင်းပြီးတော့အလင်းအမြန်ဆုံးရစက်သက်ကြီးမှပြင်ဆင်ပြသမှုလူတွေဒါကတော့ပြည်ထောင်ဆိုင်ရာကိုကျွန်တော်တို့အထူးကထားပြီးပြောမယ်ဆိုရင်အဲ့ဒါတွေကတော့ဒုံးလုံးလက်ပြင်ဆင်တဲ့အချက်လက်တွေလို့ကျွန်တော်တို့မြင်ပါတယ်နောက်ပြီးတော့တခါလေသမားတွေနဲ့ပတ်သက်တဲ့စိတ်ဓာတ်ဒီမှာလည်းကျွန်တော်တို့သိရတဲ့နောက်ကတော့ပြင်ဆင်တဲ့နာရီပြင်ဆင်နေတယ်အောက်ခြေဥလီလည်းညီလိုက်တာဆောင်ရမယ်အဖွဲ့ကြီးတွေကလိုက်တာဆောင်ရင်ချင်းမရှိသေးလို့ကြံ့ကြာနေတယ်ဆိုတာတွေပဲကျွန်တော်တို့ကြားသိရပါတယ
်အခုသမရတဲ့ဥဝင်းညာဟာဥပဒေကြမ်းကြံသူဖြစ်ပြီးတရားရေးကိုအရင်ဆုံးကန့်ကွက်လာတာတွေ့ရတဲ့အတွက်မြန်မာနိုင်ငံနဲ့တရားဥပဒေစိုးမိုးရေးအတွက်အားတက်နေတယ်လို့လည်းပြောပါလေ
။သမ္မတကြီးဝင်းမြင့်ကနေတက်လာပြီးတဲ့အချိန်မကြခင်ပါပဲ။ရှင်ကြီးကျုပ်ဒီတရားလို့ဆိုတရားသူကြီးကျုပ်ဒီကျွန်တော်လူ့ခွင့်ရေးကော်မရှင်ကြီးကိုခေါ်ပြီးတော့ခေါ်ယူတည်ပြီးပြောကြတယ်။ဒါကဥပဒေသမားဖြစ်တဲ့အတွက်ဥပဒေနဲ့အညီလုပ်ဖို့ဥပဒေပေါင်းကျော်ပြီးတော့လုံလာတဲ့ကိစ္စအရာဒီကိုအရေးယူဖို့အတွက်ပထမဆုံးတည်ပြီးလိုက်တယ်လို့ပဲကျွန်တော်မြင်ပါတယ်။ဒီတိုင်းဆက်လက်ဆောင်ရွက်သွားမယ်ဆိုလို့ရှိရင်တော့မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးကညာမကြခင်ပါလေ။တချင်ကြီးတော့ပဲရမယ်။ညာမကြခင်မှာ ဒီလူကနားနိုင်နေတယ်လို့ကျွန်တော်ဒီတော့
သမလာရဲ့လူငင်းချမ်းသာခွင့်နဲ့လွှတ်ပေးခဲ့တယ်အကျဉ်းသား1490ထဲမှာ6000ကျော်ကမွေးရစီမှုနဲ့ထောင်ချနေသူတွေဖြစ်ပြီးနိုင်ငံခြားသားက50ကျော်ပါဝင်ပါတယ်